ကျမူးနဲ့ကက်ရှ်မီးယားအရေးအိန္ဒိယနိုင်ငံရဲ့ကိုင်တွယ်ပုံနဲ့ပတ်သက်လို့မနေ့တောက်ကြနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတည်တံ့ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ကျမူးနဲ့ကက်ရှ်မီးယားပြည်နယ်တွေအတွက်တက်မှတ်ထားတဲ့အထူးအဆင့်တန်းအခွင့်အရေးကိုရုတ်သိမ်းကြောင်းဩဂုတ်လ5ရက်နေ့ကအိန္ဒိယအစိုးရကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှတည်တံ့ဆွေးနွေးပွဲလုပ်ဖို့အမြဲတမ်းအထောက်အဝင်တရုတ်နိုင်ငံကပါကစ္စတန်ကိုစားမေတ္တာရပ်ခံခဲ့တာပါ။ပါကစ္စတန်ဆိုရကိုယ်တိုင်လည်းသူတို့ရဲ့စိုးရိမ်မှုတွေဟာဩဂုတ်လအစောပိုင်းကတည်းကရှိခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့အသေးစိတ်ရေးသားထားတဲ့စာတုံးဆောင်ကိုလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှာအခုလိုကက်ရှမီးယားအရေးတည်တံ့ဆွေးနွေးပွဲကို1982ခုနှစ်မှာပြုလုပ်ပြီးနောက်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ကက်ရှမီးယားပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိုအိန္ဒိယကပြင်ဆင်လိုက်တာဟာဒေတာရင်းတင်းမာမှုကိုဖြစ်စေတယ်ဆိုတာထင်ရှားကြောင်းကုလသမဂ္ဂဆိုင်ရာတရုတ်တမန်ကြီးဇင်ဂျန်ကပြောပါတယ်ရှင်။